ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းတွေမှာပုံမပြီးအထောက်အပံ့ဖြစ်စေဖို့အတွက်မြဝတီမဲဆောက်ချစ်ကြည်တရာအမှတ်1ကိုထိုင်းနိုင်ငံဘက်က2015ခုနှစ်အော်ဂုတ်လကနေစတင်ပြီးတည်ဆောက်ပေးခဲ့တာပါထိုင်းဘက်ငွေတန်းနဲ့ချီပြီးကုန်သွယ်မှုလုပ်နေတဲ့တန်အလေးချိန်များတဲ့ကုန်ပစ္စည်းတွေကိုအဲ့ဒီတရာအစ်စ်ကနေဖြတ်တန်းသွားလာတော့မှဖြစ်ပါတယ်။နိုင်ငံတာဝန်ရှိသူတွေကဧပြီလ3ရက်နေ့ကနေ5ရက်နေ့အတွင်းဖွင့်လှစ်နိုင်ဖို့ရထားတဲ့အကြောင်းထိုင်းမြူနစ်စပယ်ဌာနကအကြံပေးအဖွဲ့ဝင်တဦးကပြောပါတယ်
။အော်လို့3ရက်လေးငယ်ဧပြီလ3ရက်ငယ်ဧပြီလ
။ဧပြီလမှာဖွင့်။
3ရက်မယ်ဒီ3ရက်ထိုင်းတယ်ဟုတ်။
ဟ
ုတ်ကဲ့။ကုန်ကြီးလေရင်းနီးငရဲ့နီးဒီအဲ့ဒီကုန်ကြီးထဲမှာတခုတခုအညုံ။ဟု
တ်ကဲ့။ဒါ
ကဟိုထိုင်းဘက်ကပြင်နာရေဒီယိုနော်
။ဟုတ်ကဲ့။ဒ
ီဘက်ကစောက်တော့ဗျရဲ့ဗျရဲ့ဗျရဲ့ဖြစ်နေတယ်ဒီကုန်ကြီးထဲမှာ
။ဟုတ်ကဲ့ဟုတ်ကဲ
့။ဒါကအခုကဒီမြန်မာဘက်ကစနေနေသူတို့ပတ်စံမရှိဘူးမယ်။နီးမရှိကွန်ပျူတာမရှိဘာမရှိဘာအလုံးဒီစားဖြစ်နေတယ်။အဖေကမရှိဘူးလေသူလည်းကျပင်းမွေးလာချီးတယ်
။ဟောက်
တန်ဝင်ချီးတယ်ဒီထိုင်းနိုင်ငံရပြီကြီးရကျပင်းမကြိုက်တာအစ်တားနဲ့အစ်တားလုတ်ပေးမယ်ကွာကြိုက်ကြမယ်ဟောစာကကိုကြီးပြောတော့ကြိုက်ကြဟု
တ်ကဲ့ကြို
က်ကြဆိုတော့ကျပင်းအစရပတ်စံတော့သူဟိုချီးချီးလုတ်ချီးပေးမယ်ကွာဘီလိုဘီလိုပုံတယ်နော်သူတော့နော်ထိုင်းကညှိမှာကွာ
ထိုင်းနိုင်ငံအဝေးပြေးလမ်းမဦးစီးဌာနဒုတိယညွှန်ကြားမှုဦးဆောင်တဲ့အဖွဲ့ဝင်တွေနဲ့မြန်မာဘက်ကလည်းဆောက်လွေဝင်ကြီးဌာနလန်ဒလာဦးစီးဌာနရဲ့ဒုတိယညွှန်ကြားမှုချုပ်ခေါင်းဆောင်တဲ့အဖွဲ့ဝင်များတက်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီနှစ်ဖက်ဆွေးနွေးပွဲအပြီးမှာတော့ထိုင်းရနာပိုင်းတွေကဒီတရားကိုအပီလာဇမ်းမှာဖွင့်မှာဖြစ်တဲ့အကြောင်းအတည်ပြုပြောကြားခဲ့ပါတယ်။ထိုင်းမြန်မာအမှတ်နှစ်ချစ်ကြည်တရားကိုထိုင်းနိုင်ငံဘက်ကထိုင်းဘက်ဝင်တန်ပေါင်း 3,900 နီးပါးအကုန်ကျခံပြီးစောက်လုပ်ပေးခဲ့တာဖြစ်ပါတယ်။မဲဆောက်မြဝတီအမှတ်နှစ်ချစ်ကြည်ရဲ့တရားအရှိကတော့မြန်မာဘက်ချမ်းမှာ4ကီလိုမီတာသာရှိပြီးထိုင်းဘက်ချမ်းမှာတော့18ကီလိုမီတာရှိပါတယ်။ဒီတရားပြီးရင်တော့ထိုင်းဘက်ကကုန်စည်စီးဆင်းမှုတွေကကြံ့ကြာမှုတွေမရှိတော့ဘဲပုံမလွယ်ကူသွားမှာဖြစ်လို့ထိုင်းနိုင်ငံဘက်ကတော့အမြန်ဖွင့်လှစ်နိုင်ဖို့ကြိုးစားနေတာလည်းဖြစ်ပါတယ်ရှင်။